ရောင်ကြံဒုက္ခသည်90ကျော်လိုက်ပါလာတဲ့ဆက်လီဟာကပ်ပလီပင်လေခြင်းနဲ့မှာရပ်ပေါင်း100ကျော်မျောနေပြီးပါဂျူးလ4ရက်တောက်ကြနေမှာအင်ဒိုနီးရှားနိုင်ငံအာချီတီနယ်တွေကအိုက်ဂမန်ကျွန်းကိုအသက်ရှင်နေတဲ့81ယောက်ရောက်လာတယ်လို့အင်ဒိုနီးရှားလူခွင့်အရာရှိတွေကပြောပါတယ်ဒီဆက်လီဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်စစားကနေအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း90လိုက်ပါလာတာဖြစ်ပြီးသူတို့ဟာမလေးရှားနိုင်ငံကိုဥတီထွက်လာကြတာလို့Mohammed Elias ka kyo bale.
Tujuan dari Myanmar.
Dari Myanmar tujuannya? Tujuannya ke mana?
Kita mau keluar pergi Malaysia. Malaysia mau satu minggu sudah lusa.
Tuh ha, Myanmar ni yang kat cicau ni. Malaysia ku tua jenuh tua lah lah pergi. Lama sepi tua dulu. Lama tidur ke aku. Di jauh ku jauh lah lah cicau. Kyo tak apa. Kepali penuh di nama. Tukar dari kuasa lagi pala. Seli pia tua lah ku.ခြေရခံပြီးလိုက်ကြည့်တဲ့အိန္ဒိယကယုရန်ဆောင်တပ်ကဖေဖော်ဝါရီလထဲမှာပဲပြန်ပြင်ပေးခဲ့ပြီးအစားအစာနဲ့လိုအပ်တာတွေပါပေးပြီးပြန်လွှတ်လိုက်တာဖြစ်ပါတယ်။အဲဒီအချိန်ကဒုက္ခသည်တွေကရှေ့ရောက်တည်ဆုံနေတာတွေ့ရတယ်လို့လည်းပြောပါတယ်။ဒီဒုက္ခသည်တွေကိုအိန္ဒိယဘက်ကလက်မခံသလိုဘင်္ဂလားဒေ့ရှ်ကလည်းပြန်လာဖို့မပေးခဲ့ပါဘူး။သူတို့ပင်လယ်ပြင်ထဲမျောနေတာအခုချိန်ထိဆိုရပ်ပေါင်း173ရက်ရှိပြီဖြစ်ပြီးဒီကြားထဲမှာနိုင်ငံတကာအကူအညီပေးအဖွဲ့တွေကရောမိသားစုဝင်တွေကပါဆယ်လီဘောမှာအသက်ရှင်ကျန်တဲ့သူ81ယောက်ကိုလက်ခံဖို့အတွက်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မြန်မာနဲ့မလေးရှားအစိုးရတွေစီထပ်တလဲလဲပံ့ပိုးခဲ့တာဖြစ်ပါတယ်။